ကျောင်းသမလာရှိချင်းတွင်2020ပြည့်နှစ်တည်းအတွက်ပထမဆုံးတွားရောက်မဲ့ပြည်ပနိုင်ငံဟာမြန်မာနိုင်ငံဖြစ်တဲ့အတွက်မြန်မာနိုင်ငံအတွက်နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးအတွက်အလားအလာရောက်လာကောင်းနေမြင်ရဖို့မျှော်လင့်တယ်လို့တရုတ်မြန်မာရေးအကဲခတ်တွေကသုံးသပ်လိုက်ပါတယ်။19နှစ်တာကာလအတွင်းတရုတ်သမလာတဦးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်လာရောက်မဲ့အပေါ်မှာအမြင့်သဘောထားတွေကိုနားဆင်ပါရှင်။မြန်မာနိုင်ငံဘက်ကနိုင်ငံတော်တမရဦးဝင်းမြင့်ရဲ့ဖိတ်ကြားချက်အရတရုတ်တမရရှိချင်းပင်ဟာမြန်မာနိုင်ငံကိုလာမဲ့ဇန်နဝါရီလ18ရက်အထိနှစ်ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်နေလာရောက်လည်ပတ်မယ်အကြောင်းတရုတ်နိုင်ငံသားရေးဌာနကမနေ့တောက်ကြနေ့ကတရားဝင်ကြေညာလိုက်တာပါကဘာမာရောဒေတာရီမှာပါဩဇာကြီးမာတဲ့တရုတ်နိုင်ငံတမရရဲ့2020ပြည့်နှစ်အတွက်ပထမဆုံးပြည်ပခီးစဉ်ကိုဒေတာရီကမြန်မာနိုင်ငံကိုတွားရောက်ဖို့ရွေးချယ်လိုက်တာဟာတရုတ်မြန်မာနိုင်ငံသားတန်တမန်ရေးဆိုင်ရာထူးခြားမှုအဖြစ်တရုတ်မြန်မာအရေးကဲဒေါက်တာဖကျော်စောကသုံးသပ်ပါတယ်
။အဲမင်းကသူတို့ကြီးညာချက်ထဲမှာထူးခြားချက်တစ်ခုပါတယ်။အဲ့ဒါပါလဲဆိုတော့သမရရှိချင်းဖင်ရဲ့2020ဖြစ်တဲ့မှာဒီပါခီးစဉ်ထဲမှာဒီပမာပီခီးကပထမဆုံးခီးလို့ပြောသွားတယ်နော်။အဲ့တော့ဒါကဘာကိုဖော်ပြတယ်လဲဆိုတော့ဒီတရုတ်ကစံရင်းတမန်ငယ် diplomatic music ပေါ့ဗျာ။စံရင်းတမန်ငယ်လောက်ဟောင်းလို့ချင်းတယ်။ဒီလိုဒီပါခီးစဉ်ကိုဒီနှစ်ကပထမဆုံးဖတ်တာသူအဒီနဲ့ကျမပြည်လုံးနဲ့ဦးစားပေးခနေပေါ့ဦးစားပေးဒီကဦးစားပေးရောင်ရဟချက်တယ်သူဒီအရေကိုကြည့်ပြီးတော့လူတွေကအကျေဖြတ်နေတယ်အာရှတိုက်ကဗမာပြည်ကိုဒါပေမဲ့အေရှီယံနဲ့ကဗမာပြည်ကိုလာတာထူးခြားချက်တရှိတယ်လို့ကျမထင်တယ်အဲ့တော့ဘာထူးခြားချက်လဲဆိုတော့2020မှာကျေကဲတိုင်းငံမှာရေးရဦးစားပေးလုပ်ငန်းကတင့်ချက်က RCEP နဲ့ဒုတိယအချက်ကအာဆီယံနဲ့တရုတ်နဲ့အဲကလည်းချုပ်ဆိုမဲ့တောင်တရုတ်ပြည်နယ်တွင်က code of conduct အဲ့တော့အဲ့ဒီခုစလုံးမှာဗမာပြည်ကအာဆီယံနိုင်ငံတွေရဲ့မှာပါဒီကမှာပြဿနာဖြစ်တာဗမာပြည်ဗမာပြည်ရဲ့အဓိကပြဿနာကပြည်တွင်းနိုင်ငံရေးမရှိဘူးပြည်တွင်းတည်ငြိမ်မှုမရှိဘူးအဲ့ဒီဟာကိုဥစားပေးတဲ့အင်းနဲ့လာတာလို့ကျွန်တော်သာယူပါတယ်
တရုတ်တမရရဲ့မြန်မာနိုင်ငံခီးစဉ်ကနေရခိုင်ပြည်နယ်အရေးကိစ္စလို့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေဒီပေါ်မှာတမိတခုတက်ရောက်မှုရှိနိုင်ပါတယ်လို့တရုတ်နိုင်ငံကတက္ကသိုလ်ရီမှာနိုင်ငံရေးဆိုင်ရာလေ့လာခဲ့တဲ့ရှမ်းပြည်နယ်ဒီဘောမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကလည်းအခုလိုရှုမြင်ပါတယ
်ကျွန်တော်တို့မြန်မာနိုင်ငံပြည်ဝအခွင့်ပြုတိုးတက်ဖို့အတွက်လည်းအရေးကြီးသူတို့အတွက်လည်းအရေးကြီးတဲ့တရုတ်မြန်မာပြည်ဝစင်ကြံပေါ့အဲဒီကိစ္စကဟာဆွေးနွေးလို့မဖြစ်ဘူးသုံးခုပေါ့နော်အဓိကကတော့အဲဒီနည်းနည်းကိစ္စရယ်အဲဒီမြန်မာပြည်ဝရေးစင်ကြရယ်အနောက်ဘက်ကပြည်ကလေးရေးကိစ္စရယ်အစတော့အခုနည်းနည်းရေးကိစ္စကလည်းဒီပြည်မလာခင်မှာအဆွန်ကော်ချင်းကသွားတယ်ဥစ္စာကကျွန်တော်ခံမှန်းလာတော့သူတို့ဒေါ်အောင်ဆန်းစုကြည်နဲ့ရေးသမားနဲ့တွေ့တဲ့အခါမှာနည်းနည်းဟိုခိုင်မာတဲ့ဂရီတစ်ခုပေါ့နော်ခိုင်ခိုင်မာမာရှိတဲ့ဂရီတစ်ခုခုဒီတေးတင်ပုံရပါတယ်အဲ့ဒါကြောင့်မလို့သွားပြီးတော့ကြိုပြီးတော့ဒီထားတယ်လို့ခင်ဗျာနော်ဒီဒီအဖွဲ့တွေဆိုရနာကတော့အဲလာမဲ့ဒီနိုင်ငံရေးဆွေးနွေးပွဲတွေမှာပါဖို့ဆိုတဲ့ဟာမျိုးပေါ့နော
်ဟုတ်ကဲ့
အခုခုထူးထူးခြားခြားအဲ့ဒါလို့ရှစ်ချလန်းတစ်ခုအေးတာတိုးလာတဲ့ဟာမျိုးကိုရကျင်လို့သွားပြီးတော့ညှိနှိုင်းနေလို့ကျွန်တော်အဲ့လိုခင်ဗျာ
တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးစီးပွားရေးဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအတွက်နယ်စပ်ဒေသတရားဥပဒေစိုးမိုးရေးအတွက်တရုတ်ဘက်ကဆန်းဆောင်နိုင်သလောက်ဝင်ရောက်ဆောင်ရွက်နိုင်မယ့်အလားအလာရှိပါတယ်လို့ဒေါက်တာလှကျော်စောကမြင်ပါတယ
်ပမာနဲ့ economic corridor ဆိုပါတော့နော်အဲ့ဒီလမ်းဖြတ်သွားမဲ့လမ်းတစ်လျှောက်ကအကုန်လုံးကဒီလက်နက်ကိုင်တော်နိုင်ရေးအင်အားစုတွေရှိတဲ့လမ်းတွေဖြစ်တယ်အဲ့တော့ဒီစာချုပ်တွေကိုလုပ်မယ်ဆိုရင်စစ်တပ်ကအစိုးရကဒီလက်နက်ကိုင်အဖွဲ့အစည်းတွေရောစဘောဝိုင်းမှာထိုင်ပြီးဆွေးနွေးကြရမယ့်ကိစ္စတွေပေါ့လက်နက်ပိုင်ဖွဲ့စည်းတွေဆွေးနွေးကြပမာတံတော်နဲ့လက်နက်ပိုင်ဖွဲ့စည်းတွေနဲ့ပဲဖြစ်ဖြစ်ပမာတံတော်ရဲ့လက်နက်ပိုင်ဖွဲ့စည်းရဲ့အစိုးရရဲ့ဖြစ်ဖြစ်အဲ့လိုဆွေးနွေးဆွေးနွေးရင်းနဲ့ဘုံသဘောတူညီချက်ရပါအောင်ရှာလာနိုင်တယ်လို့ဒီလိုတွက်ပေါ်ရတယ်ဒီနေ့ကပြောသွားတဲ့အထက်မှာတော့ဖွံ့ဖြိုးတိုးတက်ရေးကိုမျှဝေဖို့အတွက်သွားတာပါဖြစ်ပြီးအဲ့တော့ဖွံ့ဖြိုးတိုးတက်ရေးရရှိဖို့ဆိုတည်ငြိမ်ရေးအဓိကဖြစ်တာအဲ့ဒီနေရာရှိဖို့အတွက်လည်းဉာဏ်နဲ့ဆွေးနွေးပွဲတွေနောက်အပြာလာထင်းထင်းမှုတွေဖြစ်လာနိုင်တယ်လို့ထင်တယ
်။ဟုတ်ကဲ့
ဉာဏ်ရည်ရည်တော့အလားအလာကောင်းမှုပေါ်ထွက်လာနိုင်တယ်လို့ထင်ပါတယ်
။တရုတ်သမ္မတမြန်မာနိုင်ငံကိုပထမဆုံးတွားရောက်လည်ပတ်မဲ့ဒီခီးစဉ်တွင်မှာတော့မြန်မာသမ္မတနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဦးစန်းစုကြည်အပါအဝင်အစိုးရနဲ့တက်မတော်ထိပ်တန်းအရာရှိကြီးတွေနဲ့တွေ့ဆုံမှုရှိကြောင်းတရုတ်သမ္မတနိုင်ငံသားရေးဝန်ကြီးလျော့ကျောက်ခွေကပြောပါတယ်။2020ပြည့်နှစ်ဟာတရုတ်နဲ့မြန်မာသားတမန်ဆက်ဆံရေးထူထောင်တဲ့အနှစ်80ပြည့်ဖြစ်တဲ့အတွက်အခုတရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဟာအရေးပါလိမ့်မယ်လို့ပြောလို့နေကြကြောင်းပါရှင်။